အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတက်ကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတက်ကြီးရဲ့ဦးစီးပရဏနာယကဆရာတော်ဘုရားကြီးများဥဒိဋ္ဌာယွင့်ကျင်းပပြုလုပ်အပ်သောဘုန်းကြီးများအနေနဲ့ကျင်းပလာခဲ့တဲ့ဦးစီးကျင်းပလာခဲ့တဲ့၃ချိန်မြောက်တရားစခန်းပွဲဖြစ်ပါတယ်တနေ့တနေ့အနည်းဆုံး2ချိန်3ချိန်ကျင်းပနေကြဓမ္မဌာနစင်တာတစ်ခုဖြစ်တဲ့အတွက်ဒီနေရာဒီဒီသဟာတရားဓမ္မနဲ့ပတ်သက်ပြီးတော့အသိအမြင်အမြတ်ကြွယ်ဝတဲ့ဌာနတစ်ခုဖြစ်ပါတယ်။သိရခဲ့နာရခဲ့ကြည်ရခဲ့တော့မဟုတ်ပါဘူး။အမြဲတမ်းသိနေကြ၊နာနေကြ၊ကြည်နေကြ၊နေရာဌာနတစ်ခု။ရှင်သေးအစီသည်အဖို့အ ਨੇ ကထက်တန်သောသင်္ကေရှုွက်၌သာတည်တယ်လို့ဆိုတဲ့ကဲ့သို့မြတ်စွာဘုရားရှင်ကရုဏာကြီးရဲ့တရားစစ်တရားမှန်တွေဟာလည်းပဲတရားကိုမြတ်နိုးတဲ့ဌာနတွေမှာသာတည်လေတည်ထားရှိပါတယ်တရားကိုချစ်မှတရားကလည်းပြန်ပြီးတော့ချစ်တယ်ဒါကြောင့်ဒီတရားဒီဒေသဟာတရားကိုမြတ်နိုးတဲ့ဒေသတရားကိုဥဒိဋ္ဌာတဲ့ဒေသတရားရဲ့အနှစ်သာရကိုတန်ဖိုးထားတဲ့ဒေသဖြစ်သောကြောင့်မြတ်စွာဘုရားရှင်ကရုဏာကြီးရဲ့တရားဓမ္မအတန်များဟာလည်းပဲဒီနေရာမှာအမြဲတမ်းပြန့်လွင်ပြီးတော့နေတဲ့နေရာတစ်ခုဖြစ်ပါတယ်အဲဒါကြောင့်ဘုန်းကြီးတို့လာရောက်ပြီးတော့တရားဟောတရားပြလုပ်နေရတယ်ဆိုပေမဲ့လို့လည်းပဲတကယ်ကြတော့တရားအတိတရားအတန်တရားဉာဏ်တွေငကိုကလေးကိုကအခြေခံရှိပြီးသားနေရာတစ်ခုဖြစ်တဲ့အတွက်ဘုန်းကြီးများကအယံသဘောနဲ့ဖြစ်ဆွယုံတာဖြစ်ပါတယ်သစ္စာတိသစ္စာဉာဏ်တွေအစဉ်သိရှိကြပြီးသားပုဂ္ဂိုလ်တွေပါမြတ်စွာဘုရားသခင်ကရုဏာကြီးရဲ့သာသနာတော်နဲ့တွေ့တဲ့ကြုံတဲ့အခိုက်အတန့်ကာလမှာတရားနာခြင်းလုပ်ငန်းနဲ့တရားရှုမှတ်ခြင်းလုပ်ငန်းဆိုပြီးတော့လုပ်ငန်းနှစ်မျိုးဘုရားရှင်ကရုဏာကြီးကသတ်မှတ်ပေးထားတယ်တရားနာခြင်းလုပ်ငန်းဟာခုနပြောသလိုပဲဒီနေရာဒီဒေသမှာသိကြီးမစိမ့်လှပါဘူးအထိုင်လျောက်ကြဲကြဲပြဲ့ပြဲ့နာခွင့်ကြားခွင့်ရနေတဲ့နေရာတစ်ခုဖြစ်တဲ့အတွက်ဒုတိယလုပ်ငန်းဖြစ်တဲ့တရားရှုမှတ်ခြင်းလုပ်ငန်းကိုအာသုံခုံဆိုင်စ조사ဖို့ပဲအရေးကြီးပါတယ်။တရားနာယုံနဲ့ကျင့်တတ်နေလို့မရပါဘူး။ကိုယ်တိုင်အားထုတ်ကြမှတရားသည့်တရားညာရပါပါ။တရားနာခြင်းမပါဘဲနဲ့တရားရှုမှတ်လို့မရနိုင်တယ်လို့တရားနာခြင်းလုပ်ငန်းနဲ့တင်တင့်တင့်နေလို့လည်းပဲတရားသည့်တရားညာမတိုးတက်ပါဘူးအဲဒါကြောင့်မလို့တရားသည့်တရားညာရအောင်တိုးတက်အောင်ကြိုးကြိုးစားစားအထောက်ကြဖို့ဘုန်းကြီးတို့အထုတ်တယ်လည်းတိုက်တွန်းကြပါလေအခြားခြားနေရာတွေတဲ့ဆိုင်ဒီနေရာဟာတိတ်ဆိတ်မှုရှိတယ်ပောင်းကျင်နှောက်ရှက်ကင်းတယ်လူသွားလူလာနေပါတယ် အဲ့ဒါကြောင့်မလို့တရားအလုပ်ချင်ပို့ပြီးတော့ရနိုင်တဲ့နေရာဒေသတစ်ခုဖြစ်ပါတယ်ဒီနေရာဒီဒေသမျိုးရောက်လာလို့မှတရားသည့်တရားညံမရဘူးဆိုရင်မိမိအတွက်အခွင့်အရေးတစ်ခုဆုံးရှုံးသွားတာနဲ့အတူတူပဲဖြစ်ပါလိမ့်မယ်ပြီးတော့တရားသည့်တရားညံရဖို့ဆိုတဲ့နေရာမှာဇွဲရှိဖို့လည်းလိုပါတယ်စိတ်ရှိဖို့လည်းလိုပါတယ်လောကဓာတ်လို့ခေါ်တဲ့အမိထံအစတော့ယသဝုဒ္ဓအနောက်ရှက်အဲ့ဒါတွေကိုလည်းသိခတ်နိုင်ဖို့လိုပါတယ်ဆွမ်းမရှိပဲနဲ့လုပ်ငန်းတစ်ခုဆိုတာမအောင်မြင်နိုင်ဘူးစိတ်မရှိပဲနဲ့လည်းပဲလုပ်ငန်းတစ်ခုမအောင်မြင်နိုင်ဘူးလောကဓာတ်ကိုသိမခံနိုင်ပဲနဲ့လည်းလုပ်ငန်းတစ်ခုမအောင်မြင်နိုင်ဘူးအဲဒါကြောင့်လုပ်ငန်းတစ်ခုအောင်မြင်ဖို့ရန်အတွက်ဇွဲလည်းရှိဖို့လိုတယ်ဒီပုံမှာအာယုံစိုက်ပြီးတော့စိတ်ဓာတ်ကိုခိုင်ခိုင်မာမာခြားထားဖို့လည်းလိုတယ်ပေါင်းခြင်းနောက်ရှက်ဒါတွေကိုလည်းသိခံဖို့လိုပါတယ်အဲဒီတရားရှုမှတ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ခဏညစတင်ပြီးတော့မူချပေးရမယ်ဆိုရင်မြတ်စွာဘုရားသခင်တော်မြတ်ကြီးတရားရှုမှတ်ခြင်းနဲ့ပတ်သက်ပြီးတော့နိလန်းတွေအများကြီးပေးခဲ့တယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးတရားနိလန်ပေးခဲ့စဉ်တုန်းကဝိနည်းရစ္ဆာတရားလို့ခေါ်တဲ့တရားနာသူပုဂ္ဂိုလ်များရဲ့အလိုဆန္ဒဒလိစရဓက္ခဒါတွေကိုကြည့်ပြီးတော့ပေးခဲ့တာပါအဲဒါကြောင့်မို့လို့ပုဂ္ဂိုလ်တွေရဲ့ဒလိစရဓက္ခတွေကလည်းပဲတယောက်နဲ့တယောက်မတူကြသည်အတွက်တရားပေးတဲ့နေရာမှာလည်းပဲတနေရာနဲ့တနေရာမတူတာလေးတွေတွေ့ရပါတယ်အချုပ်ကတော့သစ္စာလေးပါပေါ့ဒါပေမဲ့ဒီသစ္စာလေးပါရအောင်အာထုပ်ပုံအာထုပ်နည်းချစ်ကပ်ပုံချစ်ကပ်နည်းကြတော့တနေရာနဲ့တနေရာမတူတတ်ပါဘူးဒါကိုကြည့်ပြီးတော့မြတ်စွာဘုရားသည်ဟိုနေရာမှာတစ်မျိုးပြောတယ်ဒီနေရာမှာတစ်မျိုးပြောတယ်လို့ဒီလိုဆွဆွဲလို့မရပါဘူးတရားနာတဲ့ပုဂ္ဂိုလ်ရဲ့ဒလိစရဣဇတိယဓက္ခံကြည့်ပြီးတော့ဟောရတာမို့လို့တရားနာတဲ့ပရိသတ်များရဲ့ဣဇတိယဓက္ခံမတူညီသည့်အတွက်တရားလည်းမတူတဲ့သဘောဖြစ်တာပါဒီတော့မြတ်စွာဘုရားတပါးတည်းဟောတဲ့တရားတော်အဲ့ဒီလိုမတူဘူးဆိုရင်တာဝကတွေပြန်ဟောတဲ့အခါမှာလည်းပဲတပါးနဲ့တပါးဟောဖို့ဟောနေခြင်းတူခြင်းမတူပါဘူးမြတ်စွာဘုရားစီမံနိခံခဲ့တဲ့အတိုင်းပြန်ပြီးတော့ဟောကြကြမြတ်စွာဘုရားစီမံနိခံတဲ့အတိုင်းကိုယ်နဲ့ကြည်ကြံချက်ကိုအထောက်ကြရမြတ်စွာဘုရားဟောတဲ့တရားနဲ့ကိုယ်နဲ့သိတဲ့အသည့်ဒီနှစ်ခုပေါင်းစပ်ပြီးတော့ပြန်ပြီးတော့ဟောကြားရတာဖြစ်တဲ့အတွက်ဟောကြားဖို့ဟောကြားနေခြင်းလည်းပဲတူခြင်းမှတူမှာပါမတူဖို့ကများပါတယ်အဲဒီလိုမတူ껙ပြချမ်းသာသွားသည့်အတွက်ဟောတာကတော့လေဒီဆရာတော်ရဲ့နေဒါကတော့မင်းကိုဆရာတော်ရဲ့နေဒါကတော့မာစီဆရာတော်ရဲ့နေဒါကတော့မကုတ်ဆရာတော်ရဲ့နေဆိုပြီးတော့ဒီလို꿰သွားကြတာတကယ်ကြတော့အားလုံးဟာဘုရားဟောခဲ့တဲ့နည်းတွေကြီးပါပဲဘုရားဟောခဲ့တဲ့နည်းကိုဘုရားပြတဲ့လမ်းကိုလမ်းကြောင်းပေါင်းမြောင်များစွာတဲ့ကနေပြီးတော့ကိုကြက်တဲ့လမ်းကိုလျှောက်ကြတာပဲကိုကြက်တဲ့လမ်းကိုလျှောက်ပြီးတော့ကိုလျှောက်ဖွတ်တဲ့လမ်းအတိုင်းတပြည်တစ်ပန်းတွေကိုလည်းသုံးသင် ပြတာဆောင်းမှတော့ကြတာဖြစ်တော့ဆရာတစ်ပါးနဲ့တစ်ပါးလမ်းကြောင်းပေးပုံချင်းမတူတာပါမှမဆမ်းပါဘူးအားလုံးဟာတော့မြတ်စွာဘုရားရဲ့တရားတော်တွေအကြီးပဲအဲဒီတော့ပင်မတရားတော်တွေမြတ်စွာဘုရားရဲ့တရားတော်တွေကြီးဖြစ်တဲ့အတွက်ဘလောက်ပဲလမ်းကြောင်းတူသည်ဖြစ်စေမတူသည်ဖြစ်စေအချင်းချင်းနားလည်မှုရှိဖို့အသိရေးကြည့်ပါတယ်သွားပုံသွားနည်းလမ်းသာမတူပေမဲ့အလုံးဝမြတ်စွာဘုရားရဲ့ပေးထားတဲ့ဤလမ်းတွေကြီးပဲလို့သဘောပေါက်ထားမယ်ဆိုရင်နေတနည်းနဲ့တနည်းဟာဘလို့နည်းနဲ့မှဆက်ကျင်ပဲမဖြစ်တော့ပါဘူးညင်းစရာခုံစရာလည်းမလိုတော့ပါဘူးအဲ့ဒါကြောင့်မလို့တရားရှိမှတ်တဲ့နေရာမှာမြတ်စွာဘုရားဟောခဲ့တဲ့ဤလန်းတွေကိုဤလန်းတွေအတိုင်းဒါတို့ရှိမှတ်နေကြတာပဲလို့အဲ့ဒီလိုသဘောပေါက်ထားကြဖို့လိုအပ်ပါတယ်အဲ့ဒီလိုသဘောပေါက်ထားတဲ့အခါကျတော့မြတ်စွာဘုရားသိပြီလေဝိနည်းပုဂ္ဂိုလ်တွေရဲ့ဣဇတိယဓက္ခံကြည့်ပြီးတော့အမျိုးမျိုးဟောခဲ့တယ်လို့ဓမ္မဆရာများဟာလည်းပဲကိုကိုယ်တိုင်လက်တွေ့ကြည့်ကြံကြောက်ကိုအထောက်လာခဲ့တဲ့ဤလန်းတွေနဲ့အမျိုးမျိုးဟောနေကြတာဖြစ်တော့အဲ့ဒီဟောလာတဲ့ဤလန်းတွေဟာမိမိအတွက်အကျိုးတရားမှုအပြည့်အဝရှိနိုင်သလားမရှိနိုင်ဘူးလားဆိုတာကိုတော့ကိုယ်ကိုယ်တိုင်ဆုံးဖြတ်ကြဖို့ဖြစ်ပါတယ်အခုနပြောသလိုဝိနည်းပုဂ္ဂိုလ်တွေရဲ့ဣဇတရားဓက္ခံကြည့်ပြီးတော့မြတ်စွာဘုရားဟောခဲ့သလိုတရားနာသူပရိသတ်ယောဂီများဟာလည်းပဲဣဇတရားဓက္ခံခြင်းတရားနဲ့တရားမတူနိုင်ကြပါဘူးအဲဒီလိုမတူကြသည့်အတွက်တချို့တချို့ပုဂ္ဂိုလ်တွေကဒီဆရာရဲ့နည်းနဲ့အဆင်ပြေတယ်တချို့တချို့ပုဂ္ဂိုလ်တွေကဟိုဆရာရဲ့နီးနဲ့အဆင်ပြေတယ်။တချို့တချို့ပုဂ္ဂိုလ်တွေကအခြားဆရာရဲ့နီးနဲ့အဆင်ပြေတယ်။အဲ့တော့ယောဂီဟာဘယ်ဆရာရဲ့နီးဆိုတာကိုအတိအကျသတ်မှတ်မထားပါနဲ့။ဒီဆရာရဲ့နီးနဲ့အာထုတ်ကြည့်လို့အဆင်ပြေရင်ဒီဆရာရဲ့နီးနဲ့အာထုတ်ဟိုဆရာနီးနဲ့အာထုတ်ကြည့်လို့ဆင်ပြေဟိုဆရာနီးနဲ့အာထုတ်အခြားဆရာရဲ့နီးနဲ့အာထုတ်ကြည့်လို့ဆင်ပြေရင်အခြားဆရာရဲ့နီးနဲ့အာထုတ်ကြဖို့ပါပဲဘယ်နီးနဲ့ပဲအာထုတ်အာထုတ်လမ်းဆောင်ရင်ရွာတွေ့မယ်ဆိုတဲ့စကားလိုပါပဲလုံကပေါင်းပြောင်းအောင်မြင်သွားပြီဆိုရင်သစ္စာလေးပါးကတော့မလုံးမသွေသိနိုင်ကြပါပါအဲ့ဒါကြောင့်မို့လို့အဘယ်ပုဂ္ဂိုလ်ကတော့ဘယ်ပရိသတ်ပဲဘယ်ပုဂ္ဂိုလ်ကတော့ဘယ်ပရိသတ်ပဲလို့အဲ့ဒီလိုဆွဲလန်းထားလို့မဖြစ်ပါဘူးထိုနည်းတည်းသာပါပဲမိမိကိုယ်တိုင်ကလည်းပဲဘယ်ပရိသတ်ဘယ်ပရိသတ်လို့နာမည်တက်လို့မရပါဘူးကိုယ်ကြိုက်နှစ်သက်တဲ့ကိုယ်နဲ့ကိုယ်တိုင်လှုပ်ကြည့်လို့အောင်မြင်တဲ့ဤလန်းကိုပဲယူပြီးတော့အဲ့ဒီဆရာဒီမှာပဲဆက်လက်ပတ်တနိခံသွားကြဖို့ဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီနေ့ဒီနေ့နဲ့အာထုတ်တာတွေ့နေရပြီမဲ့နောက်တနေ့ဟိုနေ့နဲ့အာထုတ်တာလည်းပဲရှိကောင်းရှိနိုင်ပါတယ်။ဒီနေ့နဲ့အစဉ်ပဲပြင်နောက်ဒီနေ့နဲ့ပြောင်းလဲပြီးတော့အာထုတ်နိုင်ပါတယ်။အဲ့ဒီလိုအာထုတ်ခြင်းဟာလည်းသဘာဝကျတဲ့အာထုတ်ခြင်းပါပဲ။အဲ့ဒါကြောင့်မို့နေကိုယူတဲ့နေရာမှာနေတနည်းတဲ့ပုံတွေယူတာတဲ့မြတ်စွာဘုရားဟောကြားခဲ့တဲ့နေတွေကြီးပဲလို့သဘောထားပြီးတော့အခြားနေတွေကိုလည်းပဲလက်တွေ့ကျင့်သုံးကြည့်ခြင်းဟာအကောင်းဆုံးသောလုပ်ငန်းတစ်ခုဖြစ်ပါတယ်။သို့တော်လည်းပဲကိုယ့်ရဲ့သရအားဝရိယအားပညာအားတွေအားနဲ့ပြီးတော့ကိုယ်ကိုယ်နဲ့မကြိုးစားရင်တော့ဘယ်နည်းနဲ့ပဲအထောက်အထုပ်တရားဆိုတာရမှာမဟုတ်ပါဘူးအဲ့တော့ကိုယ့်ရဲ့ကြိုးစားမှုဝရိယရောပါလို့တရားမရတာကို ဒီနေ့အထုတ်လို့မရတာဟိုနေ့အထုတ်လို့မရတာဆိုပြီးတော့ဒီစနစ်အပေါ်မှာတော့အပြစ်တင်နေလို့လည်းမဖြစ်ပါဘူးအဲ့တော့ဒီစနစ်ရဲ့ချုပ်ရင်းချက်လားကိုယ့်ရဲ့အထုတ်မှုချုပ်ရင်းချက်လားဆိုတာကိုလည်းပဲသဘောပေါက်ကိုယ်ကိုယ်နဲ့သုံးသပ်နှလုံးသွင်းနိုင်ဖို့လိုအပ်ပါတယ်အများအဖြစ်တော့ဒီစနစ်တွေကတော့မချုပ်ရင်းပါဘူးဘာဖြစ်လို့တော့မြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေအတိုင်းကိုယ်ကိုယ်နဲ့ကြည်ကြံချက်ကိုအထောက်ပြီးတော့မှတစ်ဆင့်ပြန်ပြီးဟောလာခဲ့တဲ့ဒီလည်းတွေ့ကြည့်မယ်။အဲဒီလိုဟောလာခဲ့တဲ့ဆရာသမားများဟာလည်းပဲတတော်ထေရှားမရှိတော့ပေမဲ့မကြခင်သောကာလကတိတ်နှစ်အကြာကြီးမဟုတ်သေးတဲ့အချိန်ကဟောကြားလာခဲ့တာဖြစ်တဲ့အတွက်အခုမျက်မှောက်ရှိနေသလိုပဲစိတ်ထဲမှာခံစားပြီးတော့ကြည့်မယ်ဆိုရင်ဒီနေ့တွေဟာဘယ်နည်းနဲ့မှမမှန်းနိုင်တဲ့နေ့တွေပါပဲအဲဒါကြောင့်ကိုယ့်ရဲ့ကြိုးစားအထောက်မှုချုပ်ရင်းလို့တရားမရတာကိုနေ့စနစ်အပေါ်မှာသွားပြီးတော့အပြစ်မတင်သေးပါဘူးကိုယ်ကိုယ်နဲ့ကြိုးကြိုးစားစားနဲ့ချက်ကိုချက်ကလှုပ်ကြည့်လို့မှမရဘူးဆိုရင်တော့နေပြောင်းနိုင်ပါတယ်ပြောင်းလဲပြောင်းနေပါတယ်ပြောင်းပါလဲအဆင်ပြေပါပါအဲ့တော့တရားရှိမှချင်းတဲ့ပတ်သက်လို့နေမျိုးစုံမြတ်စွာဘုရားဟောခဲ့တဲ့ဤတွေဒါတွေကိုဘုန်းကြီးတို့နောက်ရက်တွေမှာနိုင်ရှင်ပြီးတော့အတားအသင့်ပြောပြပါမယ်အဲ့ဒီနေ့တွေကနေပြီးတော့မိမိနဲ့ဗယ်နီးနဲ့ကန့်ညီတယ်ဆိုတာကိုယောဂီများကလေ့လာသုံးသပ်ပြီးကိုယ်ပေါ်နဲ့ဆုံးမချက်ချပြီးတော့လက်တွေ့ကြိုကြိုစားစားနဲ့ကြည်ကြဲကြဲကိုအားထုတ်သွားကြရင်ပေါင်းမြောက်အောင်မြင်တဲ့ယောဂီပုဂ္ဂိုလ်များဖြစ်မှာသိကြပါတယ်တရားဆိုတာဟာစိတ်အလုတ်ပါဉာဏ်အလုတ်ပါဉာဏ်အလုတ်ဖြစ်တဲ့အတွက်စိတ်ကြည်သာနေဖို့လိုတယ်စိတ်ကြည်သာမှတတိလည်းကိမ့်မယ်သမာဓိလည်းကိမ့်မယ်ပညာလည်းကိမ့်မယ်အဲဒါကြောင့်မို့လို့စိတ်ကြည်သာနေဖို့လိုတယ်အဲဒါစိတ်ကြည်သာဖို့ဆိုတာကလည်းပဲစိတ်မကြည်သာစရာအကြောင်းတွေကိုမမြင်နဲ့မကြားနဲ့နားမထောင်နဲ့မသိနဲ့မသိခြင်းနဲ့စေမကြည်သာစရာအကြောင်းနေပြောလာသူရှိရင်လည်းနားမထောင်နဲ့ကိုကိုယ်တိုင်ကလည်းမဆက်စုံနဲ့မြင်အောင်လည်းမကြည့်နဲ့ကြားအောင်လည်းမနေနဲ့အဲ့ဒီလိုပအောင်ခြင်းကိုအဆက်ဖြတ်နေသလောက်ဖြတ်ပြီးတော့ကိုလို့ကိုလို့ပြီးကိုလို့ငတ်အပေါ်မှာပဲစိတ်ကိုတုံးလုံးချထားလိုက်မယ်ဆိုရင်စေဟပဂတိညီသက်တဲ့အနေအထားမျိုးဖြစ်မှာသိကြပါတယ်အဲဒါကြောင့်မို့ပအောင်ကျင်အနှောင်ရှက်မိမိစီကိုရောထွေးမရောထွေးပါစေနဲ့အမြင်အာယုံကြအာယုံအတွေးအာယုံမှအစတွေးတော့စရာအာယုံမှအစစိတ်ထွေပြားစေမဲ့အတွေးမျိုးစိတ်ထွေပြားစေမဲ့အာယုံမျိုးကိုဘယ်လိုမှလက်မခံပါနဲ့အဲ့ဒါလည်းသိရေးကြီးပါတယ်စိတ်ကိုတစိတ်တည်းပဲထားပါဟိုဒီဒီဟိုကိစ္စဒီကိစ္စအပေါ်မှာစိတ်မဝင်စားပါနဲ့တစိတဲ့ထားပြီးတော့တယောက်တည်းကျင့်တဲ့အကျင့်မျိုးဖြစ်အောင်ကြိုးစားပြီးတော့ကျင့်သွားကြမယ်ဆိုရင်ဒီလုံငန်းဟာအောင်မြင်ပေါင်းမြောက်တဲ့လုံငန်းမျိုးဖြစ်မယ်ဆိုတာယုံကြည်စေခြင်းပါတယ်အဲဒါကြောင့်မို့လို့ဘုန်းကြီးတို့ကနေ့ညတို့တို့ချင်းချင်းနဲ့အထုတ်တလဲပြောကြတာကပအောင်ကျင့်နှောင်းရှက်ကဲအောင်နေပါကိုယ်ကလည်းပေါင်းကျင်နောက်ရှက်စီကိုစိတ်ရောရောထွေထွေမရှိပါသေးနဲ့ပေါင်းကျင်နောက်ရှက်ကိုလည်းကိုယ်စီကိုအကူစေမခံပါနဲ့ အတဏ္ဍသောစကားပြောခြင်းကိုရှောင်ပါအချင်းချင်းမိတ်ဆွေဖွဲ့ခြင်းကိုရှောင်ပါမြေသူထဲမှာရောရောထွေထွေတွေရောရှက်တယ်အလဘတလဘမပြောကြပဲနဲ့ကိုယ့်အလုပ်ကိုပဲကြိုးကြိုးစားစားလုပ်သွားကြပါအဲ့ဒါဘုန်းကြီးများအနေနဲ့လည်းပဲအတတ်တိုင်ဆုံးတရားအလုပ်ပေါ်မှာအာယုံစိုက်တဲ့အောင်ကြည်ကြပ်ပေးတော့ပါမယ်ယောဂီများကလည်းပဲဘုန်းကြီးများရဲ့ကြည်ကြပ်မှုကိုယူပြီးတော့အချိန်တိုင်းအချိန်တိုင်းမှာအချိန်ပြည့်ကျိုးကျိုးဆန်းဆန်းနဲ့အားထုတ်နိုင်တဲ့ယောဂီများဖြစ်စေခြင်းပါလေ။ဘုန်းကြီးများလာပြီးတော့တရားပြတာဒီနေ့ဆိုရင်၃ချိန်ရှိပါပြီ။အရှိတဖြစ်ဆိုတာကတော့ဘုန်းကြီးများမှလည်းဘုန်းကြီးများရဲ့ကျမ်းမာရဲ့ခက်ခဲအရာဖြစ်ခြင်းမှဖြစ်နိုင်ပါပါ။အနာဂတ်ဆိုတာဘလုံးမမြုံမှန်းနိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်တနေ့နဲ့နေ့သုံးနေ့ဆိုရင်အမတန်လုံလောက်တဲ့ဘုန်းကြီးများရဲ့နေပေးလမ်းပြမှုများဟာယောဂီများစီမှာအတော်လေးလုံလုံလောက်လောက်ရှိနေပါပြီ။အဲဒီတော့ဒါလေးတွေကိုအာရုံပြုဥပြီးတော့ကြိုးကြိုးဆန်းဆန်းနဲ့အထောက်သွားကြမယ်ဆိုရင်အတိုင်းတာတစ်ခုအထိပေါင်းမြောက်အောင်မြင်နိုင်တဲ့ပုံကောင်များဖြစ်လိမ့်မယ်ဆိုတာကိုဘုန်းကြီးများလည်းယုံကြည်ပါတယ်။အဲဒါကြောင့်အချိန်ကိုလည်းဟတာမဖြုံးသိပါနဲ့စကားကိုမပြောပါနဲ့အချိန်ပြည့်ဣရိယာပုပြောင်းလဲပြီးတော့အဲ့ချင်းဣရိယာမှမတပါထိုင်ခြင်းရက်ချင်းခြင်းချက်ရှောင်ခြင်းဣရိယာပု၃မျိုးနဲ့အာထုံနိုင်အောင်ကြိုးစားကြစေခြင်းပါတယ်ဒီနေရာမှာစဉ္ညာရှာဖို့နေရာအလုံးလောက်ရှိတဲ့နေရာဒေသတစ်ခုဖြစ်တဲ့အတွက်စဉ္ညာရှောက်ချက်လုပ်ငန်းကိုအတက်နိုင်ဆုံးစူးစမ်းပြီးတော့ဆောင်ရွက်သွားကြပါတခုတော့ရှိပါတယ်ဘုန်းကြီးတို့သင်တန်းနဲ့တရားထိုင်ခြင်းနဲ့တော့မတူပါဘူးသင်တန်းဆိုတာကတော့ကလေးတွေထိန်းတယ်လို့ထိန်းရတာပေါ့ဘုန်းကြီးတို့ယောဂီတွေဟာကလေးတွေလည်းမဟုတ်ကြဘူးသင်္တန်းလည်းမဟုတ်ကြဘူးအဲဒါကြောင့်မို့လို့ကလေးတွေကိုထိန်းတယ်လို့ online ဟစ်လိုက်မိုင်းလိုက်မဲလိုက်ဒီလိုအနေထားမျိုးရောက်မှတရားအထုတ်လို့ရတယ်ဆိုတာမျိုးတော့စိတ်ထဲမှာဆွဲမထားကြပါနဲ့ကိုယ်အသိနဲ့ကိုယ်အထုတ်မယ်ဆိုတဲ့ဆရာသမားအပြောမခံရပဲနဲ့ကိုယ်အသိနဲ့ကိုယ်အားထုတ်မယ်ဆိုတဲ့အဲဒီလိုဆုံးဖြတ်ချက်ကလေးချပြီးတော့ထိုင်သင့်တဲ့အချိန်မှာထိုင်ပေါ့ရပ်သင့်တဲ့အချိန်မှာရပ်ပေါ့စဉ္ညာလျှောက်သင့်တဲ့အချိန်မှာစဉ္ညာလျှောက်ပေါ့အတတ်နိုင်ဆုံးမိမိအဆောင်မှာပြန်လာနေခြင်းကိုမလုပ်ကြပါနဲ့မိမိအဆောင်မှာပြန်လာနေတဲ့အချိန်ထည့်ထားပြီမဲ့လည်းပဲအတတ်နိုင်ဆုံးအဆောင်အခန်းထဲမှာမနေကြပဲနဲ့အပြင်ပါမှာပဲနေပြီးတော့ကျွတ်ကျွတ်ဆောက်ဆောက်ပြီးအားထုတ်သွားကြပေါ့ဘုန်းကြီးတို့တိုက်တော်လို့ပါတယ်ဒီတော့အားလုံးခြုံငုံပြီးတော့ပြောလိုက်မယ်ဆိုလို့ရှိရင်တရားဆိုတာနာယုံတယ်လည်းမရပါဘူးတရားနာခြင်းမပါပဲနဲ့တရားသိမသိနိုင်တယ်လို့တရားနာနေုံနဲ့လည်းပဲတရားအတိမသိနိုင်ပါဘူးတကယ်အထုံမှာတရားအတိသိတာပါအဲ့ဒါကြောင့်မို့လို့တရားလဲနာနာထားတဲ့တရားအတိုင်းအတိတိုးတက်မှုဖြစ်အောင်လက်တွေ့လဲကြိုးစားအထုံသွားကြပါအဲ့ဒီလိုတရားနာတဲ့လုပ်ငန်းနဲ့တရားရှိမှတ်တဲ့လုပ်ငန်းကိုအညီမျှကျင့်သုံးသွားနိုင်ပဲဆိုလို့ရှိရင်အတိုင်းတာတကွအတိအောင်မြင်ပေါက်ပြောက်တဲ့ပုံကိုယ်တွေဖြစ်ပါလိမ့်မယ်လို့အ အဲ့ဒါသဘောပေါက်ပြီးတော့ကြိုးကြိုးစားစားနဲ့ကြည်ကြံကြုပ်ကိုအားထုတ်ကြပါလို့တိုက်တွန်းဆုံးမလိုက်ပါနဲ့ဒါကိုခေါ်လိုက်ကြ